အဝင်းထိန်ကိုတတကြုံထိဖြစ်တံပေးနိုင်လေနိုင်ငံတော်အကြီးအကဲပြည့်စုံမှုရစသက်ကြီးပုံမှန်124ကဒီနဲ့ဆွဲချက်တင်ဖို့တရားရုံးကတောက်ကြနေမှာဆုံးဖြတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးမြင့်တွင်ကဖီရီကိုပြောပါတယ်ဒီ
ရစသက်ကြီးပုံမှန်124ကဒီနဲ့ဆွဲချက်တင်ပါလေဆွဲချက်မတင်တဲ့ကြောင်းတက်ပြီးပါပါဒါကြောင့်လဲဆိုတော့အငယ်ဦးဝင်းထိန်ကဆွဲချက်ဘလို့မှမတင်သေးတဲ့ကိစ္စနဲ့သူတို့တရားဆွဲထားတာကိုယ်တွေနဲ့မမီမြတ်တာကိုတရားဆွဲထားတာဖြစ်နေလို့ဆွဲချက်ပေါ့တဲ့အကြောင်းကျွန်တော်တို့သင်ပေးပါပါကောင်ကွာ39ခုစက္ကန့်၄ပေါင်နဲ့အတူရအစီအစုံပါနိုင်ငံရေးသမားရဲ့ဝင်းစာဆရာရဲ့ဓာရေးဆရာရဲ့ကအတူရကိုစေတနာနဲ့ဝေဖန်သိရှိတယ်ဆိုတဲ့ခြင်းတုံးရှိကလို့အခုဆွဲချက်ရှင်နဲ့ရန်စက်ပုတ်ပါ124ကျန်းကာဒီရှိနေတဲ့အရာဒဲစုရအစိုးရနေတဲ့မင်းရဲ့ကိစ္စတွေကိုမှားနေတယ်ဆိုတဲ့အကြောင်းထုတ်ကြတာဒီအခုမမြောက်ဘူးလို့ကြက်ခံထားပါအနေနဲ့ပြောကြတဲ့စကားတွေသူတို့ဆွဆွဲတဲ့ခြင်းစာရှင်းလင်းပေါ်ရပြောတဲ့စကားတွေကအစိုးရကိုသူတင်နာနဲ့ပြောတဲ့နိုင်ငံရေးသမားတယောက်၊ဓာတ်ရိုက်ပြောက်ရဲ့ပြောဆိုဝေဖန်ချက်ဖြစ်တဲ့အတွက်ရှင်းမှုမပြောက်လို့ဆွဲချက်မတင်ပြမှုဆိုတဲ့အကြောင်းတက်ပြပါပါ
။ရာဇသက်ကြီးပုံမှန်124ကြီးဆိုတာကတော့ဘယ်သူမဆိုလုံနဲ့စာနဲ့အမှတ်အသားနဲ့ထင်ရှားတဲ့အချက်နဲ့ဒါတွေအပြင်တခြားတနည်းနည်းနဲ့ပြည်တော်စုနဲ့ပြည်တော်စုအဖွဲ့ဝင်များဥပဒေအရတည်ထောင်ထားတဲ့အစိုးရကိုမုန်းအောင်မလင်းစားအောင်လုပ်တာဒါမှမဟုတ်အဲ့ဒီလိုဖြစ်စီအောင်လှုံ့ဆော်တာလုံးစော်ဖို့လုံးဆောင်တာပဲလုပ်ခဲ့တဲ့သူကိုငွေရံနဲ့အတူတသက်တကြုံတံဖြစ်ဖြစ်ဒါမှမဟုတ်ငွေရံနဲ့အတူတသက်တကြုံအောင်ရော့တဲ့တကြုံတံဖြစ်ဖြစ်နောက်ငွေရံနဲ့အတူ၃နှစ်အထိထောင်တန်းဒါမှမဟုတ်ငွေရံတသက်ဖြစ်ဖြစ်ချမှတ်နိုင်တဲ့ဥပဒေပုံမှဖြစ်ပါတယ်ဆွဲချက်တင်တာမှာအပြစ်ရှိမရှိတရားသူကြီးကဥဝင်ထိန်ကိုမေးခဲ့တာမှာဥဝင်ထိန်ကတော့အပြစ်မရှိတဲ့အကြောင်းနဲ့နိုင်ငံတော်အာဏာကိုယူထားတဲ့ပါတီကြီးတစ်ခုရဲ့တပါပတိအနေနဲ့ယုတ်တိရပေါ်ပေါက်လာတဲ့နိုင်ငံရေးအခြေအနေပေါ်မှာတာဝန်ရှိတယ်လို့ယူဆပြီးပြောတင်ပြောထိုက်တဲ့စကားကိုပြောခဲ့ပြီးတော့မှပါတီရဲ့သဘောထားကိုမဲဆန္ဒရှင်တွေသိစေခြင်းနဲ့ဆန္ဒနဲ့ထုတ်ပြန်ခဲ့ခြင်းဖြစ်တာမို့အပြစ်မရှိဘူးလို့ညင်းတဲ့အကြောင်းရှင်နေကပြောပါတယ်။ဦးဝင်းထိန်ကိုဥဒရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေလူကတရားလိုလုပ်ပြီးရစသက်ကြီးပုံမှန်124ကြီးနဲ့အရေးယူပေးဖို့ဖေဖော်ဝါရီ4ရက်နေ့ကတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။အနေဒီပါတီကပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့မှာထုတ်ပြန်တဲ့ပြည်သူ့ပန်ကြားချက်ဆိုတဲ့စာနဲ့အဲ့ဒီနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုပြည်သူတွေကမုန်းအောင်မလေးစားအောင်မြစ်တာပြက်အောင်အကြီးညိုပြက်အောင်စုံစော်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့အခုလိုပုံမှန်တက်ပြီးဆွဲချက်တင်တာဖြစ်ပါတယ်။နောက်ရုံးချင်းကိုတော့ဇူလိုင်လ30ရက်နေ့ကိုထပ်ချိန်လိုက်ပြီးအဲ့ဒီနေ့မှာဆွဆွဲခင်ရသူဦးဝင်းထိန်ကိုစတင်စစ်ဆေးမှာဖြစ်တယ်လို့သူရဲ့ရှင်းလင်းသူဖြစ်တဲ့ဒေါ်မင်းင်းစိုးကပြောပါတယ်။အထက်ရုံးကိုပြင်ဆင်ချက်တင်တဲ့အခြေအနေကိုတော့အသေးစိတ်မပြောနိုင်သေးဘူးလို့ဒေါ်မင်းင်းစိုးကပြောပါတယ်
။ဟုတ်ဆရာဦးနောက်ထပ်ရုံးချင်း30ရင်းနေမှာဇလန30ရင်းနေမှာဘဘကိုစပြီးဖြစ်ပါမယ်ကျွန်မတို့ကလည်းလောလောဆယ်ဆယ်ရကြတော့ကျွန်မတို့ကအမိန့်ကြီးတာနဲ့ဒါနဲ့ဆိုတော့နည်းနည်းတော့နောက်ကျမှာပါအမိန့်ကချက်ချင်းအခုကဒီနေ့ရုံးချင်းအပြီးမှာကူရတာကူလို့မရသေးဘူးမရသေးတဲ့အခါကျတော့နောက်ဆုံးကျောင်းဖိရဲ့ကျမပဲကျမတို့အမေကြီးပြီးတော့မှချက်ချက်ကိုရှိပါတယ်ရှင်။ကျမကျမရင်းချင်းကြီးကတော့မှလည်းရှင်။ကျမကိုမေးတော့လည်းအစဉ်ကြီးတယ်လို့ပြောပါတယ်
။နိုင်ငံတော်တာဝန်ရပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့အသက်ရှင်ရုံးချင်းတွေကိုလည်းလက်တော်ကိုဗစ် -19 ကရောဂါအခြေအနေပြင်းထန်နေတာမို့လာမယ့်သတင်းပတ်မှာဆက်မစစ်တော့ပဲနောက်တစ်ပတ်ကျော်ဇူလိုင်လ26ရက်နဲ့29ရက်နေ့ကြာမှပြန်စစ်မယ်လို့သူရဲ့အရှင်တွေကပြောပါတယ်။မကြသေးခင်ရပိုင်းကဒေါ်စန်းစုကြည်အပေါ်အာဂရိလက်စာမှုတိုက်ခိုက်ရေးပုံမှန်၄ခုနဲ့တရားစွဲဆိုထားတဲ့မန္တလေးတိုင်းတရားလွှတ်တော်မှာရင်ဆိုင်ရမယ့်အာဂရိအမှုတွေကိုလည်းအရင်ချင်းဆိုထားတဲ့ဇူလိုင်လ22ရက်နေ့အစားဇူလိုင်လ30ရက်နေ့ကိုပြောင်းချိန်ထားတယ်လို့ပြောပါတယ်။လက်ရှိမှာတော့ဒေါ်စန်းစုကြည်ဟာအာဂရိလက်စာမှုတိုက်ခိုက်ရေးဥပဒေပုံမှန်55နဲ့အမှု၄မှုနိုင်ငံတော်လွှတ်မှတ်ချက်ဥပဒေပေါက်ရှားမှုဥပဒေပုံမှန်39နဲ့ပို့ကုန်သွင်းကုန်ဥပဒေပုံမှန်8စက်တွေဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန် 905 ခွဲလို့အပြင်သဘောဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန် 25 နဲ့ကအမှု2မှုစုစုပေါင်း10မှုနဲ့တရားစွဲဆိုခံထားပါရရှင်။